ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်မဲဆောက်မြို့မှာတော့အထောက်ထားနေတဲ့မြန်မာတွေဒီကနေ့အောက်တိုဘာလ26ရက်နေ့ကနေစပြီးတော့ကိုဗစ် -19 ကာကွယ်ဆေးစတင်ထိုးနှံခွင့်ရပြီဖြစ်ပါတယ်။နေ့စဉ်လူနေရာကနေပြီးတော့လူ300အထိထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အစီအစဉ်နဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးတွေမှာကိုဗစ် -19 ကာကွယ်ဆေးထိုးပေးနေတဲ့အစီအစဉ်အကြောင်းထိုင်းခြေဆိုင် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်မဲဆောက်မြို့ကမြို့ပိုင်ရုံးလို့တည်ကြတဲ့မြို့နယ်အုပ်ချုပ်ရေးမှူးရုံးမှာပြီးခဲ့တဲ့တစ်ပတ်ကစလို့ကိုဗစ်ကာကွယ်ဆေးကိုထိုးနှံပေးနေတာမှာဒီကနေ့အောက်တိုဘာလ26ရက်နေ့ကလည်းစပြီးအထောက်အထားမရှိသူတွေကိုပါကာကွယ်ဆေးစတင်ထိုးပေးနေပါတယ်။ထိုင်းနိုင်ငံမှာတရားဝင်နေထိုင်ခွင့်အထောက်အထားမရှိတဲ့မြန်မာနိုင်ငံသားတွေကိုပါကိုဗစ်ကာကွယ်ဆေးထိုးနေတာဖြစ်တယ်ဆိုပြီးစေတနာဝန်ထမ်းဖြစ်ဆောင်ရွက်နေသူကိုမန်းမျိုးမင်းကအခုလိုပြောပြပါတယ်
။ဒီနေ့ကနေစပြီးတော့သူကမြေစီဖြေးထိုးပေးသွားမယ်အနေထားရှိတယ်လေမ
။
ဘာလို့ဒီကနေ့မှဆိုရင်300လူရောက်ဖို့ကထိုးပေးတဲ့မြန်မာနိုင်ငံသားတွေလက်မှတ်စုဒီလိုဆိုရောက်300မနက်ဖြန်ဆွဲရနေရမှာနောက်နေ့နောက်နေ့ဆိုလို့ရှိရင်ဖြေးထိုးခြင်းနဲ့ဆိုလို့ရှိရင်လက်မှတ်ရှိတဲ့ဒီမနက်စီမစီရှိမနက်9နာရီမင်းသားမြို့ရဲ့ရုံးသွားအဲ့ဒီဖြေးထိုးပေးတဲ့ခမရှိတဲ့အဲ့ဒီခမမှာပေါ်ပန်းယူဖို့ဖြစ်ဖို့ဖြစ်ပြီးအိမ်ပြန်လာပြီးမုန်းတဲ့နိုင်မှာစီးတဲ့ပြန်ထိုး
ထိုင်းဆိုရရဲ့စရင်ရထိုင်းတနင်္ဂနွေလုံးမှာလူရေ40ရာခိုင်နှုန်းကျော်သာကိုဗစ်ကာကွယ်ဆေးထိုးပြီးတာမို့စီးပွားရေးဆောင်ရှိတဲ့မဲဆောက်မြို့ကိုကိုဗစ်ကင်းစင်အောင်ရောကြအောင်အပူတင်းလုံဆောင်နေတဲ့အခြေအနေမှာရှိတယ်လို့လည်းသူကပြောပါတယ်
။ဟောထိုင်းကလည်းကျွန်တော်ဒီအပူတင်းလုံရတဲ့အနေအထားရှိတယ်ဒီမှာဘာလို့ဆိုတော့သူကလည်းမဲဆောက်မြို့မှာသူတို့ကလည်းဒီကိုဗစ်ဒီစီစဉ်မဟုတ်တော့မှကိုကြီးရွတ်နေဝါတဲ့ချိန်လုံရကြရရောင်းရောင်းရွက်သာဖို့စီဝိုင်းလူကြီးရောညံပြန်ပြီးတော့အစီအစဉ်တဲ့နေထားပြီးရောင်းပြန်ပြီးတော့သူတို့အားထုတ်ရဖို့ရပါတယ်မိုက်
ထိုင်းနိုင်ငံကိုဗစ်တက်တရာလိုင်းတွင်ရှေ့ပြောင်းလို့သမားတွေကြောင့်အလုံးရင်းနဲ့ကူးစက်မှုများခဲ့တာမဲဆောက်မှာဖြစ်ပါတယ်။ပြီးခဲ့တဲ့လတွေကကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့မလွယ်ကူခဲ့ပေမဲ့အခုတော့ထိုင်းဆိုရရဲ့အစီအစဉ်နဲ့ရက်ွက်လိုက်ကိုဗစ်ကာကွယ်ဆေးတွေကိုအထောက်အထားမရှိသူဘယ်သူမှဆိုထိုးပင်ရလာပါတယ်။မဲဆောက်မျိုးနဲ့အုပ်ချုပ်ရေးမှူးရုံးမှာအခုအထောက်အထားလေးတွေပါထိုးပင်ရလာတာဟာကံ့ရောဂါမပြန့်ပွားရေးကိုဥတည်နေတဲ့လို့လည်းကိုမန်းမျိုးမြင့်ကပြောပြပါတယ်
။ဒီရောဂါလည်းဟုတ်လမ်းမရှိမရှိဒီရောဂါလူကြီးတွေမှာအဲ့ဒါကြောင့်မို့သူတို့အကုန်လုံးထိုးပြရမယ်ဆိုတဲ့အနေထားပြီးတော့သူတို့ဆုံးဖြတ်ထားမှုရပါတယ
်
သူတို့ပေါက်ကိုင်းကဒီကဆေးရလေးမျိုးကြီးရတယ်ဒီလိုပြည့်ရဲ့အက်စတာဇီနီဆာရဲ့ဖိုင်ဇာရဲ့နောက်ပြီးတော့စီနိုဖိုင်းရဲ့ဒီလေးမျိုးအခုဒါမဲ့အခုထိုးနေတာတော့စီနိုပြည့်ရဲ့ခုနသတ်သာဒီမိစားရေဘောနမနော
်အသက်18နှစ်နဲ့အထက်တရားဝင်နေထိုင်ခွင့်ရှိသူတွေရောအထောက်အထားလက်မှတ်မရှိသူတွေကိုပါကိုဗစ်ကာကွယ်ဆေးထိုးပေးနေတာဖြစ်ပါတယ်ထိုင်းနိုင်ငံမှာကိုဗစ်အတည်ပြုလူနာဒီကနေ့ထိစုစုပေါင်း38,000ကျော်ရှိနေပြီးအတည်ပြုလူနာတက်ကလည်းနေ့စဉ်10,800ကနေ1,000ထိရောကျလာနေပါတယ်ထိုင်းဆိုရကစက်တင်ဘာလကစပြီးလေးလအတွင်းမှာတနင်္ဂနွေလုံးနဲ့ကိုဗစ်ကာကွယ်ဆေးကိုအပြီးထွန်းလွန်နိုင်ဖို့အတွက်ရည်မှန်းထားပါတယ်။ဒါအပြင်2022ခုနှစ်နှစ်ဆန်းကစပြီးမြန်မာပေါင်းအင်ဒီနာချင်းနိုင်ငံတွေကလက်ဆက်တွေကိုလည်းပြန်ဖွင့်ဖို့ရည်မှန်းထားပါတယ်ရှင်။